မြန်မာနိုင်ငံရဲ့ဘဏ်လုပ်ငန်းနဲ့ငွေကြေးဆိုင်ရာကဏ္ဍတွေမှာအမေရိကန်လုပ်ငန်းရှင်တွေဘက်ကရင်းနှီးမြှုပ်နှံမှုအထူးစိတ်ဝင်စားမှုရှိနေကြောင်းမြန်မာနိုင်ငံဆိုင်ရာအမေရိကန်သံတမန်ကြီးစကော့မာစီယေကပြီးခဲ့တဲ့သတင်းပတ်အတွင်း UMFCCI ကတာဝန်ရှိသူတွေနဲ့တွေ့ဆုံရမှာပြောကြားခဲ့ပါတယ်။တရုတ်ရဲ့ရင်းနှီးမြှုပ်နှံမှုအများဆုံးရှိနေတဲ့မြန်မာနိုင်ငံမှာထိုးဖောက်ဝင်ရောက်ဖို့အမေရိကန်လုပ်ငန်းရှင်တွေဘက်ကပြင်ဆင်မှုတွေရှိနေကြောင်းလဲအမေရိကန်မြန်မာစီးပွားရေးပူးပေါင်းဆောင်ရွက်မှုဆိုင်ရာတာဝန်ရှိသူတွေဘက်ကပြောပေမဲ့အခုချိန်ထိအလုံးရှင်းနဲ့ဝင်ရောက်လာနိုင်ခြင်းမရှိသေးတာဘာကြောင့်မလဲမြန်မာနိုင်ငံမှာလာရောက်ရင်းနှီးမြှုပ်နှံဖို့အမေရိကန်လုပ်ငန်းရှင်တွေအတွက်အဓိကအတားအဆီးစိန်ခေါ်မှုတွေဘာတွေရှိနေပါလဲမတ်အင်ဂျင်နိုင်ကဆက်လက်တင်ပြမှာပါ
ဒီကနေ့ကြာတာပရီးနေကမြန်မာနိုင်ငံဆိုင်ရာအမေရိကန်သံတမန်ကြီး Scott Marcia ဟာရန်ကုန်မြို့က UMFCCI ရုံးချုပ်မှာတာဝန်ရှိသူတွေနဲ့တွေ့ဆုံပြီးအမေရိကန်မြန်မာရင်းနှီးမြှုပ်နှံမှုမြင့်တင်နိုင်ရေးအလားအလာတွေကိုဆွေးနွေးခဲ့ပါတယ်။အထူးသဖြင့်မြန်မာနိုင်ငံကဗန်နာရေးနဲ့ငွေကြေးလုပ်ငန်းဆိုင်ရာတွေမှာအမေရိကန်ဘက်ကအထူးစိတ်ဝင်စားသလိုဒီလုပ်ငန်းတွေတိုးတက်အောင်မြင့်တင်နိုင်ဖို့အတွက်လည်းအမေရိကန်ဘက်ကကူညီပေးဖို့အသင့်ရှိနေကြောင်းပြောကြားခဲ့ပါတယ်။ဒါပေမဲ့တစ်ဖက်မှာလည်းအမေရိကန်စီးပွားရေးလုပ်ငန်းရှင်တွေဘက်ကမြန်မာနိုင်ငံမှာခြေစုံပြစ်ဝင်ရောက်လုပ်ကင်ဖို့အခက်အခဲတွေရှိနေသေးဖြစ်ပါတယ်။ဘာကြောင့်လဲဆိုတာကိုတော့အမေရိကန်အာဆီယံစီးပွားရေးကောင်စီမြန်မာနိုင်ငံဆိုင်ရာစီမံခန့်ခွဲရေးမှူးကိုလှဖုံးမြင့်က VOA ကိုအခုလိုရှင်းပြပါတယ
်။အဓိကအကြလုံးထက်ခဲ့ရတော့ကျွန်တော် reputational risk ပေါ့ဒီရခိုင်ပြည်နယ်မှာဖြစ်နေတဲ့အခြေအနေပတ်သက်ပြီးတော့နိုင်ငံတကာမြန်မာနိုင်ငံဘက်ကဖိအားပေးမှုတွေနောက်ပြီးတော့စီးပွားရေးပိတ်ဆို့မှုလာလာဖြစ်ဖို့တဲ့အကြောင်းရင်းတွေတွေ့လာတယ်တွေ့လာတဲ့အခါမှာတော်တော်များကျွန်တော်တို့ကမ္ဘာတိုင်းနက်ရှင်နယ်ကုမ္ပဏီတွေကဟိုမြန်မာနိုင်ငံတနိုင်ငံနဲ့မဟုတ်အာဆီယံတစ်ခုနဲ့မှာပါသူကတော့ဟာမဟုတ်ဘူးလေသူလောက်ရနိုင်ငံတွေကဟိုတက္ကသိုလ်လုံးမှာရှိတဲ့နိုင်ငံတွေအကုန်လုံးမှာလောက်ရတာဆိုတော့သူချင်းမြန်မာနိုင်ငံကဒီနိုင်ငံတကာရဲ့ဝန်မှာဒီရခိုင်ရေးနဲ့ပေါ့ရခိုင်ရေးကြီးတင်းတူရေးနဲ့အဲညှိစိုးနေတဲ့အချိန်မှာဟို political tension ရမ်းများတဲ့အတွက်ကြောင့်မလို့သူတို့ရဲ့လုပ်ငန်းတွေကမြန်မာနိုင်ငံတစ်ခုနဲ့မှာဘူးရှားနိုင်ငံတွေမှာဟိုကြက်ရိုက်မှာကြောက်တဲ့အတွက်လောလောဆယ်မှာတော့ခြေစုံပြစ်မှုတွေရဖြစ်တယ်အဲ့ဒါနံပါတ်1နံပါတ်2ကတော့ human capacity လုပ်ဆောင်နိုင်တဲ့လူဆွမ်းအားရင်းလူဆွမ်းအားရင်းနဲ့နည်းနေသေးတာဒါကလည်းဟိုအချိန်နဲ့ကြောင်းလဲပါမှာဆိုတော့ကျွန်တော်ယုံကြည်ပါတယ
်ဟုတ်ကဲ့အဲ့တော့မြန်မာနိုင်ငံမှာရင်းနှီးမြှုပ်နှံဖို့အမေရိကန်လုပ်ငန်းရှင်တွေဘက်ကပြင်ဆင်တဲ့အနေနဲ့ကောင်စီအဖွဲ့လိုမျိုးဖွဲ့စည်းထားတာလည်းရှိတယ်ဆိုတော့အဓိကအဲ့ဒီဖွဲ့စည်းကဘာတွေလုပ်နေလဲရှင်
နိုင်ငံပေါင်းစုံကမြန်မာနိုင်ငံရဲ့ဖွံ့ဖြိုးတိုးတက်မှုမှာပါဝင်ပြီးတော့ပတ်သက်နေတာကျွန်တော်လည်းအသိအတိုင်းပဲ။တော့တရုတ်ဆိုလည်းသူ AIB 1.1 round နဲ့ဒီလက်မှတ်ရဆက်သွယ်ရေးမှာပံ့ပိုးရရှိမယ်။နော်ဂျပန်ဆိုလည်းအဲ JICA တို့ဘာလို့လဲပေါင်းပြီးတော့လုပ်ငန်းကြီးမှုနယ်မှုမှာဩလက်မှတ်ရဆက်သွယ်ရေးမှာဩကိုရီးယားဆိုလည်းကိုရီးယားလျှောက်နော်လုပ်တာရှိ။အဲ့ဒီအချိန်မှာ American လုပ်ငန်းတွေကပြန်သုံးသပ်တဲ့အခါမှာသူတို့ရဲ့အားသာချက်ပေါ့။တရုတ်နဲ့ရှင်းရှင်းဂျပန်နဲ့ရှင်းရှင်းသူတို့ရဲ့အားသာချက်ကပါလေ။လောလောဆယ်မှာ AIB ကဒီ budget ချထားတဲ့အရာငွေတော့ပိုက်ပြီးတော့တကယ်အားကြီးနိုင်ငံဝင်လာလို့ရတဲ့အချိန်မှာကျွန်တော်ကလမ်းမတာစောက်တဲ့နေရာမှာတော့သူတို့လည်းပြိုင်နိုင်တယ်သူတို့ထက်ပါလာကြတော့ကျွန်တော်တို့မှာဤပညာ American company တွေရဲ့ဤပညာ technology ကဘယ်နိုင်ငံမှရှင်းလို့လည်းမရဘူးနိုင်လို့လည်းမရဘူးအဲ့တော့အဲ့ဤပညာကိုကျွန်တော်တို့အဲ့အားစာချက်ကိုကျွန်တော်ဘယ်လိုအသုံးချမလဲဆိုပြီးကျွန်တော်တို့စဉ်းစားတဲ့အခါမှာဒီအဓိကအကြီးဆုံးဤပညာ company ကိုကျွန်တော်တို့စုပြီးတော့ကျွန်တော်တို့ American Asian CIA ကောင်စီက US ICT Council ဖို့မြန်မာဆိုထူထောင်လိုက်ကျွန်တော်မျိုးကျွန်တော်မြန်မာပြည်မှာပြီးခဲ့တဲ့နှစ်ကပဲပထမဆုံးရုံးဝယ်စာဖွင့်ပါတယ်ရုံးဝယ်စာဖွင့်ပြီးပြီးချင်းမှာနိုဝင်ဘာလမှာကျွန်တော်တို့ UMS စီစဉ်နဲ့ကျွန်တော်တို့နားလည်မှုစာကျွန်တော်ထိုးတယ်ထိုးပြီးတော့ဥစားပထမမြန်မာနိုင်ငံရဲ့စုံဦးတီထွင်သူလူငယ်လုပ်ငန်းရှင်တွေကိုဘလိုမျိုးသောဤပညာကိုသုံးပြီးတော့သူတို့ရဲ့ပစ္စည်းသူတို့ရဲ့ကုန်ပစ္စည်းတွေသူတို့ရဲ့ဟို technology သူတို့ရဲ့အဲ့ဒါကိုဆက်ဆခြင်းအဖြစ်တော့အာဆီယံ market တွေသူများနိုင်ငံတွေနဲ့ရှင်ပြီးတော့ဒီဤပညာသုံးပြီးတော့ဖြန့်ဖြူးမလဲအဲ့ဒါကိုကျွန်တော်တို့ training သဘောနဲ့ရောဟို company ချင်းချိတ်ပေးရတယ်ရောကျွန်တော်တို့ဖွံ့ဖြိုးတိုးတက်မှု agenda မှာပါပြီးကျွန်တော်တို့ကူညီဆောင်ရွက်နေပါတယ
်အဲ့ဒီနေရာမှာဆွဆွားအဲ့တရုတ်ရဲ့ဒီရင်းနှီးမြှုပ်နှံမှုကမြန်မာနိုင်ငံမှာအကြီးဆုံးနဲ့ဟိုဘယ်သူမှလောလောဆယ်ရှင်းလို့မရသေးဘူးပေါ့နော်အဲ့လိုအနေထားမှာဒီ American လုပ်ငန်းရှင်တွေဘက်ကနေပြီးတော့ပေါ့နော်သူတို့ရှင်းနိုင်မဲ့အလားအလာပေါ့နော်ဘယ်လိုသုံးသပ်လဲရှင
်ဟိုကျွန်တော်တို့ကပြောသလိုပေါ့နော် American လုပ်ငန်းတွေကဝင်လာပြီးဆိုရင်လည်းသူတို့အလုံးရင်းနဲ့ဝင်နေတယ်လောလောဆယ်မှာတော့ခုနဒီနိုင်ငံရဲ့ရဲ့နောက်ပြီးတော့ဒီနိုင်ငံက pressure ပြီးတော့ CYA ပေးစမှု sanction တွေဖြစ်ပေါ်လာမှာဖြစ်ပေါ်လာအောင်ဂျာမန်အချိန်ကာလတစ်ခုတိုင်းတာတစ်ခုကိုကျွန်တော်တို့စောင့်ကြည့်နေတယ်။အဲအဲဒီဥစ္စာကြော်လွန်သွားရင်တော့ American company ဝင်လာပြီဆိုတာကျွန်တော်ဟို USBC ကိုစားပြုလို့ရင်ပြောရမှာမဟုတ်ဘူး။တိရုပ်လည်းလိုက်မှမရှိပါဘူး။ကျွန်တော်တို့ American လုပ်ငန်းတွေအကုန်လုံး 100% အကုန်လုံးကဒီလုပ်ငန်းလုပ်ပြီဆိုရင်နိုင်ငံတစ်ခုဝင်လာပြီဆိုရင်တာဝန်ရှိသောလုပ်ငန်းလုပ်ထုံးလုပ်စင်တဲ့အညီလုပ်တယ်။ ျွန်တော်တို့ကတရုတ်လုပ်ငန်းအနေနဲ့အခုလောလောဆယ်ပါဝေးမရှင်းနိုင်တော့မှလုပ်ငန်းပြင်ဝဲပေါ့နော်နည်းရှင်းတော့ဘယ်နည်းပြောပြောပါလို့ပဲပြောချင်ပါတယ
်လက်ရှိမြန်မာနိုင်ငံမှာရင်းနှီးမြှုပ်နှံမှုအများဆုံးရှိနေတဲ့တရုတ်က25ရာခိုင်နှုန်းနဲ့ထိတ်ဆုံးကရှိနေပြီးအမေရိကန်ကတော့1ရာခိုင်နှုန်းနီးပါးမှာပဲရှိနေပါတယ်ရှင်